ပြီးခဲ့တဲ့စနေနေ့ကတိုင်ဖုန်းမုန်တိုင်းရာကီဝင်ရောက်တိုက်ခိုက်ခဲ့တဲ့ဗီယက်နမ်နိုင်ငံမြောက်ပိုင်းမှာအနည်းဆုံး82ဦးသေဆုံးပြီးတော့40ကျော်ပျောက်ဆုံးနေပါတယ်။မုန်တိုင်းကြောင့်မိုးသည်ထပ်ပြီးတော့ရေကြီးရေရှမ်းပြီးလူထောင်နဲ့ခြေကိုအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ပေးနေရတာပါ။တနအီကိုလေတိုင်နှုန်း62မိုင်နဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့ဒီယာကီမုန်တိုင်းက230တွင်အင်အားအပြင်းဆုံးဖြစ်တယ်လို့ဗီယက်နမ်မိုးလေဝသဌာနကပြောပါတယ်။Samsung အပါဝင်နည်းပညာကုမ္ပဏီစက်ယုံတွေရှိတဲ့နိုင်ငံမြောက်ပိုင်းမှာမုန်တိုင်းကြောင့်တံတားတွေကျိုးပြီးတော့အဆောက်အဦတွေနဲ့စက်ယုံတွေပါထိခိုက်ပျက်စီးခဲ့တယ်လို့ရေဘေးတင်ဒေတာတွေမှာလည်းကယ်ဆယ်ရေးအပူတပြင်းလှုပ်ပေးနေရပါတယ်။ငပြောမလကာနဲ့ပြောင်းအပါဝင်စိုက်ခင်းတွေရေလွှမ်းမိုးခဲ့ရပြီးတော့မြောက်ပိုင်းပြည်နယ်18ခုမှာရေကြီးမြေပြိုနိုင်တဲ့အန္တရာယ်သတိပေးချက်ထုတ်ပြန်ထားပါတယ်။မုန်တိုင်းကြောင့်တစ်ပင် 25,000 လောက်အမြင့်ကကျွတ်ထွက်ကျိုးကျခဲ့တယ်လို့ရင်ကျောပိတ်ဆို့မှုတွေနဲ့လည်းကြုံခဲ့ရပါတယ်။မြို့တော်ဟန်နွိုင်းကမြစ်နီမြစ်ကြောင်းတစ်လျှောက်နေထိုင်သူတွေဘေးလွရာပြောင်းရွှေ့ကြဖို့ကိုလည်းအာဏာပိုင်တွေကတတိပေးထားပါတယ်။ဗီယက်နမ်အတိုင်းခင်ပြီးခဲ့တဲ့သတင်းပတ်တိုင်ဖုန်းမုန်တိုင်းယာဂီဝင်ရောက်ခဲ့တဲ့တရုတ်နဲ့ဖိလစ်ပိုင်နိုင်ငံတို့မှာလည်းအနည်းဆုံးလူ24ဦးသေဆုံးခဲ့ပါတယ်ရှင်။